ရုတ်နိုင်ငံဟူပေပြည်နယ်ကျင်းထောင်တဲ့ကမြန်မာနိုင်ငံသားနှစ်ဦးကိုဗစ် -19 ကူးစက်ခံရတဲ့အကြောင်းအကျဉ်းထောင်စီမံခန့်ခွဲရေးဌာနကမြန်မာတိုင်ရုံးကိုအကြောင်းကြားလာပါတယ်။မြို့ရစီဝါမှောင်ခိုမှုနဲ့အကျဉ်းချခံထားရတဲ့အဲ့ဒီနောက်တကယ်ပဲမြန်မာနိုင်ငံသားဟုတ်သလားဆိုတာစစ်ဆင်နေတဲ့အကြောင်းမြန်မာတိုင်ရုံးတာဝန်ရှိသူကပြောပါတယ်။ဒါအပြင်နေရာပြောင်းခြင်းလို့မြန်မာတိုင်ရုံးကိုဆက်သွယ်လာတဲ့တရားမဝင်အထောက်ထားမဲ့အလုပ်လုပ်နေကြသူတွေကိုပြန်ပို့ပေးနေတာလေ154ဦးအထိရှိသွားပြီလို့ဆိုပါတယ်။အပြည့်စုံကိုဗီဒီယိုမြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်။
ဝိရစေဝါမှောက်ခိုရဝံမှုနဲ့တည်ယူပို့ဆောင်ရေးပြမှုတို့ကိုကျူးလွန်လို့တရုတ်နိုင်ငံဟူပေပြည်နယ်အကျဉ်းထောင်မှာထောင်ချနေတဲ့မြန်မာနိုင်ငံသား2ဦးမှာကိုဗစ် -19 ကူးစက်ခံနေရပြီးသူတို့ကိုဆေးရုံမှာပုံမှန်ဆေးဝါးကုသပေးနေတယ်လို့အကျဉ်းထောင်စီမံခန့်ခွဲဌာနကမြန်မာတိုင်ရုံးကိုမနေ့ကဖုန်းတက်မှုနဲ့မှအကြောင်းကြားလာပါတယ်။ဟူပေပြည်နယ်အကျဉ်းထောင်စီမံခန့်ခွဲရေးဌာနရဲ့အကြောင်းကြားကမှာတော့အဲ့ဒီ2ဦးကိုမြန်မာနိုင်ငံသားလို့ဖော်ပြထားတယ်နဲ့ဒါကိုအတည်ပြုဖို့လိုတာကြောင့်စီစဉ်နေတယ်လို့ပေချင်းမျိုးအခြေဆိုင်မြန်မာတိုင်ရုံးတာဝန်ရှိသူကပြောပါတယ်
သူတို့ကတော့မြန်မာနိုင်ငံသားလို့ဖော်ပြထားပါတယ်ဒါပေမဲ့ကျွန်တော်ကတော့ဒါလေးနည်းနည်းပြန်ပြီးအတည်ပြုဖို့လိုလို့တော့ကျွန်တော်တို့မြန်မာနိုင်ငံသားဆိုသူဆိုရုပ်ရှင်လေးတုံးထားတာပါခင်ဗျာကျွန်တော်တို့ရခိုင်အတွေ့အကြုံတွေရပါနော်ဆိုတော့ဒါလေးသူတို့ဖန်ငံကြည့်တဲ့ခါတွေကိုသူအကြောင်းကြားတာရှိပါတယ်ခင်ဗျာအကြောင်းကြားတာရှိတဲ့ချိန်မှာကျွန်တော်မြန်မာနိုင်ငံကိုပြန်ပြပြီးတော့မြန်မာနိုင်ငံသားဖို့ဖို့မဟုတ်ဘူးနော်ဒီကလာဘကဘောင်နဲ့တက်ဆိုင်ရသူတို့လိမ့်စာတွေမှာစီစစ်အတည်ပြုတဲ့ခါမှာတချို့လည်းဟိုဒီမှာစီစစ်လို့မရတာတွေတွားပြီးတွေ့ရပါတယ်ခင်ဗျာဒါကြောင့်ကျွန်တော်တို့ကလက်ရှိအချိန်မှာတော့မြန်မာနိုင်ငံသားဆိုသူဆိုရုပ်ရှင်စံမလေးတုံးထုံးထားတာရှိပါတယ်ခင်ဗျာဟုတ
်သူတို့နှစ်ဦးရဲ့ယောဂအခြေအနေတည်ငြိမ်နေပြီးရုပ်ဆင်းဝင်တော့မပြူသေးဘူးလို့အကြောင်းကြားလာတယ်လို့ဆိုပါတယ်သူတို့ဟာမာရှောက်ဆန်နဲ့ပြန်လဲရန်ဆိုသူတွေဖြစ်ပြီးတကယ်ပဲမြန်မာနိုင်ငံသားဟုတ်မဟုတ်ဆိုတာကိုတော့အတိမပြုနိုင်သေးပါဘူးတရုတ်နိုင်ငံမှာဖြစ်ပွားနေတဲ့ COVID-19 ကြောင့်မြန်မာနိုင်ငံကိုပြန်ချင်သူ1500ဝန်းကျင်လောက်ကတန်ရုံးကိုတရင်ပို့ထားပြီးသူတို့တွေကဆစ်ဆစ်ပြီးဖြစ်တဲ့အယောက်900လုံးကိုပြန်ပို့နိုင်မှုအတွက်တရုတ်အစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်သူတို့တွေကတရုတ်ပြည်ထဲကိုတရားမဝင်လာရောက်အလုပ်လုပ်ကိုင်နေသူတွေဖြစ်ပြီးဒီနေ့ထိတော့အဲ့ဒီအယောက်900တွေက154ဦးကိုနေရာပြန်ပို့လိုက်ပြီလို့တန်ရုံးတာဝန်ရှိသူကအခုလိုပြောပါတယ
်154ရောက်တော့ကျွန်တော်ပို့လိုက်ပြီပို့လိုက်တော့နှစ်တုပ်တော့ရောက်သွားပြီပေါ့နော်ဒီနေ့တတုပ်ထက်ရောက်မယ်ဒီနေ့တတုပ်ရောက်သွားတော့အလုံး154ရောက်တော့ပြီ
ကျန်ရှိနေသူတွေကိုပြန်ပို့နိုင်မှုအတွက်လည်းတရုတ်အာဏာပိုင်တွေနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့သိရပါတယ်တရုတ်နိုင်ငံကိုရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေအနေနဲ့အခက်အခဲရှိလာခဲ့ရင်ပေချင်းမြို့မှာရှိတဲ့မြန်မာတိုင်ရုံးကိုဆက်သွယ်အကြောင်းကြားဖို့အသိပေးထားပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း86နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ5ရက်ညနေခင်းစီရင်ရလူပေါင်း 96,000 ကျော်ကူးစက်ခံနေရတာပါ။သာဟာကဘာနဲ့အပျော်စီးသင်မော Diamond Princess ကကူးစက်ခံရသူ906ယောက်နဲ့တေဆုံးသူ6ဦးရဲ့စီရင်ကိုပါထည့်တွက်ထားပြီးစုစုပေါင်းတေဆုံးသူကတော့3300ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်